အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့အွန်လိုင်းနိုင်ငံသားဖွဲ့ဝင်နဲ့ပုံဆက်လင်းလင်းဖွဲ့ဝင်ကိုပြင်းပြင်းထန်ထန်နှိမ်နှင်းဖို့နဲ့တာဝန်ယူဖြည့်ဆင်းဖို့ပြည်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကကြေညာပေးနေမှာပန်ကြားလိုက်ပါတယ်။မြန်မာနဲ့ထိုင်းပါဝင်တဲ့အာဆီယံဆယ်နိုင်ငံအဖွဲ့နဲ့တရုတ်တို့ပူးပေါင်းမှုကိုတိုးမြှင့်ပြီးငရဲချော့ဖြတ်ဖြစ်ပေါ်တဲ့ရာဇဝတ်မှုတွေနှိမ်နှင်းဖို့အရေးတကြီးကိစ္စရပ်တစ်ခုနဲ့လှုပ်ဖို့လဲအကြံပြုပါတယ်။ဒီလိုလောင်ကစားနဲ့လင်းလင်းမှုအများပြားဟာထိုင်းမြန်မာနယ်စပ်တစ်လျှောက်မှာဖြစ်နေပြီးဒါဟာတရုတ်နဲ့တခြားနိုင်ငံသားအများပြားကိုထိခိုက်စေတယ်လို့ဝန်ကြီးကပြောကြားချက်ကိုတရုတ်နိုင်ငံရဲ့ဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။တရုတ်အနေနဲ့တရားဝင်စုံမိုးရေးမှာရောရှိတော်ရေးစိတ်ချလက်ချတော်လာနိုင်တဲ့အနေနဲ့ကင်းတဲ့ဝန်ကျင်ဖြစ်ဖို့ပါအာဆီယံနိုင်ငံတွေနဲ့ထိုင်းနိုင်ငံမှာပူးပေါင်းဆောင်ရွက်လိုတဲ့ဆန္ဒရှိတယ်လို့ပြောပါတယ်။ဒေတာရင်းကိုယ်စားလှယ်တွေနဲ့ရှာရှာပါပါတွေ့ဆုံပွဲမှာအခုလိုပြောတာပါ။အရှိတောင်အရှေ့ဒေတာတလောဖုံးဆက်လင်းလင်းမှုရင်းနဲ့လူကုန်ကူးမှုအန္တရာယ်တစ်နေ့တစ်ခြားများလာတာနဲ့ပတ်သက်ပြီးတရုတ်စစ်အကစွန့်ရမှုတွေတိုးလာတဲ့အတွက်အခုလိုလုံခြုံရေးတွန်းမြှင့်မှုကျန်းလာလိုက်တာဖြစ်ပါတယ်။